ထိုင်းနိုင်ငံကနေနေရာပြောင်းမြန်မာတွေအတွက်ကရင်ပြည်နယ်နဲ့မွန်ပြည်နယ်မှာလူဦးရေတပေါင်းခွဲကျော်လောက်ထားနိုင်မယ်။စောင့်ကြည့်စင်တာတွေပြင်ဆင်ထားပြီးပါပြီ။ဒီသတင်းကိုတင်ဆက်ပေးမှာပါ။ထိုင်းနိုင်ငံတဲကမြန်မာနိုင်ငံတဲကိုပြန်လာကြမယ်၊ရွှေပြောင်းလို့တမားတွေအတွက်ကရင်ပြည်နယ်နဲ့မွန်ပြည်နယ်မှာအများဆုံးလက်ခံဖို့အတွက်ပြင်ဆင်ထားကြောင်းကရင်ပြည်နယ်မြောက်ပြည်ခရိုင်အုပ်
မှလုပ်ထားပါတယ်အတိကတော့မှအဲကျွန်တော်တို့ဟိုကျွန်တော်တို့မြောက်ရည်ရဲ့ဆန်းအံ့ရဲ့နောက်မွန်ပြည်နယ်အတွင်းပေါ့ဒီနယ်မှာမော်လမြိုင်ရဲ့သူကျန်တာတွေဆက်ဖွင့်တော့မှာအဲ့ဒီနေရာတွေမှာအဲ့ဒါအဲ့ချင်းတွေမှမူတည်ပြီးတော့တိုင်းဒေသကြီးနေနေရှိနိုင်ပြီးတော့အဲဆောင်းရဲတဘောမှုလောက်နေဟုတ်ပါတယ်ဟမ်ဒီနယ်ဒီနယ်အတွင်းမှာတော့9,000 6,000 လောက်ပေါ့မှာညမှာလုံးကြီးရောမွန်ပြည်နယ်ထဲမှာတော့8,000 ဝန်းကျင်လောက်ရှိတာပေါ့အပြင်ဆက်ဆောင်နေတာဟုတ်ကျွန်တော်တို့ဆိုရဲကျွန်တော်တို့ပြန်လွတ်သွားနေရတယ်မှာပြန်ပြီးတော့ဘုဒ္ဓတန်ဆင်လာတော့အဲရောဒါလေးပြင်ဆင်မမနိုင်တယ်လေလုံးနေလို့ဟုတ်
တချို့ပြည်နယ်နဲ့တိုင်းတွေကတော့သူတို့ရရမှာနေတဲ့ပြည်တော်ပြန်မြန်မာလူသမားတွေအတွက်သူတို့ဒေသတွင်မှာပဲတရားထားစောင့်ကြည့်ဖို့နေရာတွေပြင်ဆင်ထားပြီးနေဆက်ရောက်လာတဲ့အဲ့ဒီလူသားတွေကိုတိုက်ရိုက်လာကြဖို့အစီအစဉ်တွေရှိနေပါတယ်။ဒါပေမဲ့ရန်ကုန်တိုင်းအပါအဝင်တချို့တိုင်းနယ်ပြည်နယ်တွေကတော့ချက်ချင်းလာဖို့အခက်အခဲရှိတယ်ဆိုပြီးဦးတေဆောင်ကပြောပါတယ်
။တချို့ကျတော့လေဟိုသူ့ပြည်နယ်တိုင်းကဘဝန်လေးနဲ့လက်ရှိလုပ်နေတဲ့နေထိုင်နိုင်ပြီကပြန်လာမယ့်လူတွေဝန်ဆန်းလာရှိရတယ်ဒီဝန်ထမ်းမှုနဲ့ကျွန်တော်တို့ထဲ့တော်မှာခင်ဗျာဟုတ်ကဲ့အဓိကတော့ချို့ဟိုတိုင်းဒေသကြီးနေတာချို့တခါလဲခလိုက်ဆောင်ပြီးတော့လက်ခံမယ်လို့ရှိဆိုချို့ကြလဲတမ်းမကြိုနိုင်လေဘူးလေဒီလိုနဲ့ချို့ကြလဲဟိုကွန်ဒီထားဖို့ခက်တယ်လေမကွေးလို့ပါလို့ဆိုတော့သူ့အနေနဲ့သူပြင်ဆင်ထားတယ်ပြင်ဆင်ထားပြီးတော့တူတခါလဲဒီလိုမှဟာလေးရှိတာပေါ့
ဟုတ်ကဲ့
မန္တလေးတိုင်းဆိုလဲမန္တလေးတိုင်းနဲ့ကျေးဇူးတင်လို့မလေးရှိရမှာ
ဟုတ်ကဲ့ဟုတ်ကဲ့
ရန်ကုန်ကရှိတော့ရှိရသူချက်ချင်းတော့သူလုံးနိုင်မှာမဟုတ်ခင်ဗျာဟုတ်ကဲ့
ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ကစလို့အခုကိုဗစ် -19 ကာယရောဂါဖြစ်တဲ့အချိန်ထိဆက်ယုံပေါင်း1000ကျော်ပိတ်ပစ်ခဲ့ရတာဖြစ်ပြီးလူအားကမပေးနိုင်တဲ့ဒီဝါလီခံလိုက်တဲ့ဆက်ယုံတွေလည်းရှိနေပါတယ်စက်ရုံနေမှာအလုပ်လုပ်နေကြတဲ့မြန်မာလူသမားတွေမှာလည်းလောအားကနှစ်နာရီအပြင်နေထိုင်စားသောက်ဖို့အခက်အခဲတွေကြောင့်2020နှစ်စကနေစပြီးနေရပ်ပြန်လာနေကြတာပါမလာတဲ့မှာတော့တောင်ကနန်းရှိတဲ့မြန်မာလူသမားတွေနေရပ်ပြန်လာခဲ့ကြပါတယ်ဒီနောက်မှာတော့ COVID-19 အရေးပေါ်ကာလမှာမြန်မာဘက်ကစောင့်ကြည့်စင်တာတွေအဆင်သင့်မဖြစ်သေးတာမို့မြန်မာနိုင်ငံတိုင်းဝန်ကြီးဌာနကထိုင်းကပြန်လာမဲ့အလုပ်သမားတွေကိုအေဗီလာ30နောက်ပိုင်းမှပြန်လာကြဖို့ကြေညာချက်ထုတ်ပြန်ထားတာကြောင့်အလုပ်သမားတွေဟာအေဗီလာကုန်မှနေရာပြန်လာကြမှာဖြစ်ပါတယ်။ထိုင်းနိုင်ငံထဲမှာတရားဝင်ကတရားမဝင်မှမြန်မာလူသား3သန်းထက်မနည်းလုလုပ်ကိုင်နေကြတာဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။